के भगवा गुनो भगवा गुनो दी पाली लो अतः मैंने जी भगा रखू वा रखू फैरे ये मैंने फैर भगवा लो तो लोग फैर अगू भगवा सुरागा पाली धन टाइम द्वारा भगा रखू वा रखू के सचिया भगवा मीबो में लेते छाया फैया भगवा हु अमीरी लाइन डाया भगवा हु अमीरी अयाव नहीं ने चा था भगवा हु अमीरी अना भी न्याले छो भी चाहते याव ने यो यो टाने जा याव नहीं चा में ये सा भी आई तीला सा दो खोडो छी छूरो मु दो चा तथवा आलों छे ये तो मुझे लेजू ए तो सयाम्या जी छिटो मुदी ये सा भैया आ अरी थी चाहते याव ने चा पी भगवा हु अभी तारे याव ने जान दामे लेजू दो आभी खोसो दो अमी भेजी हाजो अयाव दू ले उब्यो ये भगवा हु अभी दी अलेजू दो आभी खोसो अ तो अमी वे भलो बदू गो अलेजू डाले यह स्वाभ या गो अलेजू रा भलो यह स्वाभ या गो अलेजू भी खो डाले तीला जा दो गोनो ये छूमिया दो चा अच्छा तटवा आलो दो छे भगवा हु अमी भगवा सुदो सगा नमेला गौना भगवा सुरा नमेला गौना अमी वे दी लो है फैम दे उला अमी ले भगवा सुरा नमेला गौना था मैं अरे अमी दी अल्लू बेरे अमीला गौ स्वेबी रो यारे अमीला दिलो खेमा यारा भगवा सुरा गौ नो यो यो महोबू अमी नमे भगवा तो भगवा इदिबी अरह हौला तो भगवा इदिबी अरह तो सुरान थो भगवा मेसा फयादी अमी वे भगवा सा घोमो दे तो भगवा इदिबी इदिबी इदो दो अचाउ जा अरह अरह मीरो मुई तो भगवा थो मेसा फयादी इदिबी इदो दो अचाउ जा अरह मीरो मुई राजा तो भगवा इदी भी अरह चनी इदी भी तो भगवा अरह हौला इदी भी तो जबारो तीरा तो भगवा इदी भी नहीं मती इदी भी तो भगवा अरह लो मसोला राजो इदी भी तो भगवा अरह सा भागो ने अरह गो बदु ये अरह गो ने भगवा सुरे न्या स्वाभ्या ये गो राजा भगवा सुरा गो मोबू नमे भावे में अरे नमे दी अल्लु बेरे नमे मोबू गो स्वेबी रो बेरे नमे कबो बाउ दला ขินละตินဆိုတော့ขินละตินဆိုတဲ့စကလုံးဒီနာမည်ပဲအဲ့ဒီခินละตินဆိုတော့နာမည်ဒီဂုံကိုဆွဲတဲ့နာမည်မဟုတ်ဘူးနာမည်ပဲဟုတ်တယ်လားခင်ပြီးတော့လာပြီးတော့ဂျင်နာမဟုတ်ဘူးဂုံမဟုတ်ဘူးသဘောပေါက်တယ်နော်ဘဂဝါဆိုတာနာမည်ပဲဒါမှမဟုတ်ဘဂဝါကဟလာတီလအစရှိတော့ဂုံငင်းနဲ့ပြည့်စုံတယ်မြတ်စွာဘုရားရဲ့အမိဒါဆိုရင်ဘဂဝါဆိုတာအမိပဲမဲ့ဘာဂုံငင်းနဲ့ပြည့်စုံလား ตีละอสสิโดกုံนี่เนี่ยปิสงศีเนาะอสสิโดဆိုတဲ့တော့တီလအစတွေဖော်လိုက်ရင်တီလပါမယ်တမာရိပါမယ်ပညာပါမှာပေါ့ဟုတ်သလားဟုတ်ရဲ့လားတီလဆိုရင်လောကီတီလရောမရှိဘူးလားလောကုတ္တရာတီလရောတမာရိရောလောကီတမာရိလောကုတ်တမာရိပညာရောလောကီပညာလောကုတ်ပညာရှိသလားလို့ဒါဆိုရင်ပုရုဇင်တွေသိခရီမှာပြည့်စုံနေတော့ ဟလာကုရုဇင်နေမှာရှိတဲ့တီလာဒီလောကီတီလာဟုတ်တယ်လားမဲ့စိတ်တွေနဲ့ရှင်နေတဲ့တီလာမဲ့ခင်ကြတော့လောကုတ်တီလာဟုတ်ရဲ့လားဒါဆိုရင်ကျမတို့မှာရနေတဲ့တီလာဆိုရင်လောကုတ္တရာတီလာမဟုတ်သေးဘူးသောတာပတိမဲ့မှာရှင်နေတဲ့တီလာမဲ့ခင်၃ပါးကြတော့လောကုတ်တီလာဖြစ်သွားဘူးလားဒါဆိုရင်တီလအရာမှာလဲမြတ်စွာဘုရားတီလောကီတီလာရောလောကုတ်တီလာရောအလုံးစုံသောတီလာတွေနဲ့ပြည့်စုံခဲ့လားမပြည့်စုံလားဒါကြ ီတွေအဘိညာဉ်တွေရှိတယ်လို့လောကုတ်ဇံတမာတိအဘိညာဉ်တွေရော ရှိတယ်ဟုတ်တယ်လားပညာဘက်ကခုလိုစာသင်နေတဲ့ပညာဒီလောကီပညာကမ္မတက္ကရဉာဏ်ဝိပဿနာဉာဏ်ဆိုလောကီပညာတွေမဟုတ်ဘူးလားမဲ့ဉာဏ်ဖွဉာဏ်နေရကြတော့လောကုတ်ပညာတွေမဟုတ်ဘူးလားဒါဆိုရင်လောကီပညာရောလောကုတ်ပညာရောမပြည့်စုံဘူးလားဒါကြောင့်သီလအစရှိသောဂုဏ်နေနဲ့ဆိုလောကီကုသိုလ်အပေါင်းနဲ့လည်းဖျားသည်မပြည့်စုံ गे ဘူးလားလောကုတ်ကုသိုလ်တွေနဲ့ရောပြည့်စုံတယ်ဟုတ်လားလောကီကုသိုလ်ကုသိုလ်ကိုကုသိုလ်ဆိုတဲ့သကလုံးဒီပါဠိလိုပြောရင်ကုသလလိုလည်းသုံးတယ်လို့ပုံညလိုရောမသုံးလားပုံညဆိုတာကိုပါဠိကိုမြန်မာမှကြတော့ပုံပုံညနေပြီးတော့ဘုံဆိုတာဖြစ်ဆိုမြတ်စွာဘုရားဒီဘုံတော်ဆိုတာကောင်းမှုကုသိုလ်တော်တွေနဲ့မပြည့်စုံဘူးလားလောကီရောလောကုတ္တရာဘုံတော်၆ဆုံးတကောကုံနဲ့ပြည့်စုံတာဝယ်ဘဂဝါလို့သုံးမသုံးဒါဆိုရင်ဘဂဝါဆိုတာအမိပါတဲ့ဘယ်ပေါ်ရတဲ့အမိလဲဆိုဂုံပေါ်ရတဲ့အမိလို့မှတ်ရလိမ့်မယ်။ဒါကြောင့်အဲ့ဒီဘဂဝါဆိုတော့အမိဒီရိုးရိုးနာမည်လားဂုံနဲ့ပေးဆုံးနဲ့နာမည်လားရိုးရိုးနာမည်ဒီချီးကျူးเสียရမရှိဂုံနဲ့ပေးဆုံးသောနာမည်ဒီချီးကျူးเสียရဖြစ်တယ်ကြောင့်နံပါတ်အောက်တစ်ချောင်းမှာသွားရင်ဘဂဝါဟုသောအမိစကားဒီလိုင်းတားမယ်အထူးသဖြင့်ချီးမွမ်းအပ်သောအမိပါတဲ့ဘဂဝါဆိုတဲ့အမိကိုပုဂ္ဂိုလ်တိုင်းကိုပေးလို့ရလားဘု து ကိုပဲပေးလို့ရတယ်မြတ်စွာဘုရားကိုเนาะဒါကြောင့်အထူးသဖြင့်ချီးမွမ်းအပ်သောအမိပြီတဲ့ဆက်ကြည့်ရင်ဘဂဝါဟုသောအမိစကားသည်မျက်လာပြီတဲ့ရပြီပေါ့အဲ့ဒီဒီလိုင်းတာပြီးသွားပြီမလားနောက်တစ်ယောက်နဲ့ဆက်တာမယ်မြတ်စွာဘုရားသည်အလေးပြုအပ်သောဆရာမြတ်ကြီးဖြစ်ပါသည်အလေးပြုအပ်သည့်အဖြစ်ဟူသောရာလေထုစက်တားမင်းအလေးပြုတိုက်ကြောင်းသီလစသည်နှင့်ပြည့်စုံတော်မူပြီဟုတ်ရဲ့လားအလေးပြုတိုက်တဲ့ဆရာဆိုတာအလေးပြုအပ်တဲ့ဆရာဆိုတာအလေးပြုတိုက်တဲ့ဂုံနဲ့ပြည့်စုံလို့ပေါ့မဟုတ်လားအလေးဂရုပြုတဲ့ဆာဂရုဓမ္မဂရုအနေနဲ့အလေးပြုအပ်သောတရားကိုဂရုဓမ္မလို့သုံးတယ်လို့မြတ်စွာဘုရားသည်ဂရုအလေးဂရုပြုအပ်သောဆရာကြီးပဲမဟုတ်လားဒါကြောင့်ကရုပြုတ်တဲ့ဆရာကြီးကိုဂုရုလို့သုံးမသုံးသုံးတာပေါ့နားလည်တယ်နော်ဂုရုကြီးဂုရုကြီးဆိုတာဘာပြောတာကရုပြုတ်တိုက်တဲ့ပုဂ္ဂိုလ်မဟုတ်လို့ဒါကြောင့်အဲ့ဒီလိုအလေးပြုတ်တိုက်တာဘာကြောင့်အလေးပြုတ်အပ်တာလဲလို့ပြောရင်အလေးပြုတ်တိုက်တဲ့သီလစသည်တို့နဲ့ပြည့်စုံလို့ယာဒူးနဲ့ပြည့်စုံတာမဟုတ်သီလနဲ့ပြည့်စုံလောကနေနဲ့ပြည့်စုံတာလို့မပြောချင်ဘူးအမြတ်ဆုံးဖြစ်တဲ့ဓမ္မကြောင်းနေနဲ့ပြည့်စုံလားမပြည့်စုံဒါကြောင့်အဲ့ဒီပုံကိုကြီးကိုဘလို့နာမည်ပေးလိုက်လဲဗဂဝါကိုခေါ်ဆိုရဲဒါဆိုရင်နံပါတ်1ဗဂဝါမိဘုံကအမိဆိုတဲ့သကလုံးလေးသိသွားပြီအဲ့ဒီအမိဒီဘယ်ပေါ်ပေးတဲ့အမိဂုံပေါ်ပေးတဲ့အမိအဲ့ဒီဂုံဒီလေရိုးရိုးဂုံလားချီးကျူးအပ်တဲ့ဂုံလားရိုးရိုးဂုံလားအလေးပြုအပ်တဲ့ဂုံလားအလေးပြုအပ်ချီးကျူးအပ်သောဂုံနဲ့ပြည့်စုံသောအမိဖြစ်တဲ့အတွက်ကြောင့်ဘဂဝါဟူသည်မှာချီးမွမ်းအပ်တဲ့အမိအလေးပြုအပ်သောအမိဖြစ်ပါတယ်။အဲ့ဒီချီးကျူးအပ်သောအလေးပြုအပ်သောအမိနဲ့ပြည့်စုံရခြင်းသည်ဒီဂုံနေနဲ့ပြည့်စုံလို့ပါ။နားလည်သွားပြီနော်။ကဲအဲ့ဒီစာပိုက်ကလေးကိုတစ်ခေါက်ပြန်ဖတ်ပါဦး။ဘဂဝါမိဘုံစာချက်တဲ့ပုံစံလေးနဲ့အာရုံစိုက်ပြီးပူဇော်ပေးပါ။ဘဂဝါဆိုတာဒီအမိနာမည်ပဲအလေးပြုအပ်သောအားဖြင့်ခေါ်ဆိုရသောအမိဖြစ်သွားပြီဟုတ်ပြီနော်ဒါနဲ့ပတ်သက်ပြီးတော့ဘဂဝါဒီအမိဆိုပေမဲ့အမိဘယ်နှမျိုးထဲမှာပါသလဲဆိုတာလေးကိုဆက်လေ့လာတော့မယ်ဘဂဝါမိဘုံတနည်းစွာတွေ့လိမ့်မယ်အဲ့တော့ဓမ္မမိတ်ဆွေတို့ကအခုဘဂဝါလေးတွေအယောင်ချေခါနော်ခေါင်းစဉ်လေးတွေမှာဘဂဝါလေးတွေ ဆယ်ပြီးတော့အခုတနီးစွာလေးကိုလိုင်းတာသာအမီဒီတဲ့ညာလေးချုပ်အာဝဋ္ဌိကအမီလိန်ဂိကအမီနေမိတိကအမီအဒိဋ္ဌသမုပ္ပန္နအမီဟူ၍၄ပါးအပြာရှိ၏အမီဘယ်နှပါးတယ်လဲ၄ပါးပူဇော်ကြည့်ရအောင်အမီဒီအဲ့ဒီမှာအဒိဋ္ဌသမုပ္ပန္နအမိဟူသည်မှာလောကီတတ္တဆရာတို့ရဲ့ဝေါဟာရနဲ့ခေါ်ထားတာအဲ့ဒီမှာယဒိဋ္ဌကအမိတွေပါလေကြည့်စရာမလိုထားလိုက်တော့အဒိဋ္ဌသမုပ္ပန္နအမိဆိုတာလောကီဆရာတွေနာမည်ပေးထားတာအဲ့ဒါနဲ့ပတ်သက်ပြီးတော့မကြည့်ပဲနဲ့အောက်မှာကြည့်ရင်ထိုမိ၄ပါးတို့တွေကာကြီးအာဝတိကအမိအာဝတိကအမိလိုင်းစားခဲ့လိန်ကြီးကအာဝတိကလိန်ကြီးကနေမိတိကအဒိဋ္ဌသမုပ္ပန္နအလေးလိုက်တာသွားခုပြောမှာနာမည်လေးမျိုးအဲ့ဒီမှာအာဝတိကဆိုတာဒီဘက်မှာမြန်မာပြန်မှာလဲလိုက်တာအခိုက်အတက်အခိုက်အတက်ကိုဆွဲ၍ခေါ်တော့အမီလိန်ကြီးကအသွင်အပြင်ကိုဆွဲ၍နေမိတိကအကြောင်းဂုံနမိတ်ကိုဆွဲ၍အဒိဋ္ဌသမုပ္ပန္နကြတော့အကြောင်းကိုကျော်လွန်၍ဟုတ်ပြီနော်အကြောင်းကိုကျော်လွန်၍ခေါ်တော့အမီဘာကိုမနဲ့မငဲ့တာလဲတတ္တာနဲ့ကိုမငဲ့ပဲမြင်းဆောင်ဖြတ်တာတတာနဲ့ကိုမငဲ့ပဲနဲ့အကြောင်းကိုကြော်လွန်ပြီးခေါ်တဲ့နာမည်ဒါဆိုရင်အမီ၄ပါးရှိတယ်ကုကိကာလတွေမှာတော့ဒီအမီတွေမပါတော့ပါဘူးကုကိနာမည်တွေအကုန်လုံးကဘေးရင်ဆရာပေးတဲ့နာမည်တွေနဲ့သွားနေတာပဲဟုတ်လားနေတဲ့နန်သစ်တွေနဲ့သွားလားမသွားဘူးလားကျမတို့အပါဝင်ကျမတို့နာမည်တွေကအစနေတဲ့နန်သစ်တွေပေါ်မူတည်ပြီးတော့ဟလာလောကီနေနဲ့ပေးထားဒီနေမိလေးမျိုးတဲမှာတော့ကိုယ်နာမည်မပါဘူးဓမ္မမိတ်ဆွေတို့နာမည်ရောပါနေလားဒီနာမည်လေးမျိုးတဲပါလားပါလားအခိုက်အတန့်ကိုဆွဲတဲ့အမိကိုအဝတိကာတဲ့အခိုက်အတန့်မှာနွားလေးနဲ့ဥပမာပေးမယ်ဆိုရင်တဲ့နွားငယ်လေးကြရင်ဝတ်စလို့ခေါ်တယ်တဲ့အဲ့ဒီနွားငယ်လေးကကြီးလာပြီးတော့ထဘိုးကျင့်လို့ရောက်လောက်တဲ့အရွယ်ရောက်လာအဲ့နွားလေးကိုဓမ္မလို့နာမည်ဓမ္မလို့နာမည်ပေးတယ်တဲ့အဲ့ဒီကနေပြီးတော့ဝင်နေရုံနိုင်တဲ့နွားလာကြီးဖြစ်လာရင်ဗလိဗတ္တာလို့မြန်မာလိုပြောရင်နွားငယ်လေးတဘိုးကျင်းလောက်တဲ့နွားလေးဝင်ရုံနွားလာလို့နာမည်ပေးလာရင်အဲ့ဒါဒီအခိုက်အတန့်ကိုဆွဲပြီးတော့နာမည်ကျွန်တော်တို့လည်းတူတူပဲပေါ့ငငယ်တော့ကကြတော့ကလေးငယ်လေးပေါ့ဟုတ်တယ်လားမိမိလေးပေါ့တတလေးပေါ့ဟုတ်တယ်လားအဲ့ဒါကိုအသက်80လောက်ကြတော့မိမိလေးတတလေးခေါ်လို့ရသေးလားမရတော့သဘောပြောပြတယ်ဒါအခိုက်အတန့်မဟုတ်ဘူးလားเออไอ้นี่ก็นี่พี่တော့လူလင်မျိုးလေးမိမဲ့မျိုးလေးไอ้นี่ก็นี่အကြီးရောက်လာပြီအဲ့ဆိုနောက်ဆုံးအဖိုးကြီးအဖွာကြီးစသည်ဖြင့်ဒီအခိုက်အတန့်ကိုဆွဲပြီးနာမည်ပေးရင်အဲ့ဒါပါလဲအာဝတ္တိကပေါ့သဘောပေါက်ပြီเนาะဒါဆိုရင်အဲ့ဒီထဲမှာရောကျွန်တော်တို့နာမည်ပါလားငငယ်တော့ကတော့နာမည်အိမ်မှာပေးထားတဲ့နာမည်လေးတွေတော့မရှိဘူးလားတတတို့မိမိတို့စသည်ဖြင့်ဟာလားမီးရလေးမီးရလေးလို့ခေါ်တာမီးလို့ပူနေတာပြောတာမဟုတ်အခိုက်အတန့်အနေနဲ့ပြောနေတာဟုတ်လားမဟုတ်ဘူးလားအဲအဲ့ဒါဒီအခိုက်အတန့်ဒါဆိုရင်အခုကိုယ်နာမည်ဒီအခိုက်အတန့်နဲ့ရောပါလားအမပါဘူးပေါ့ကဲလိန်ကြီးကလေအသွင်ပြင်းကိုခွဲတာအဲ့ဒီမှာမှတချို့ကြတော့ဒုတ်တောင်ဝေးကိုကင်စားတဲ့လူကြလို့ရှိရင်ဟာလာဒါကိုဒန်ဒီလို့ခေါ်တယ်သူကအမြင်နဲ့ဒုတ်ကောက်ကြီးနဲ့လာနေတာဘယ်သူလဲဒုတ်ကောက်ကြီးနဲ့တယောက်ပေါ့အေးအဲ့ဒါဆိုရင်ဘာကိုခေါ်တာလဲအေးဘယ်သူလဲဟာလာလေအဲ့ဘယ်လိုဘယ်လိုပုံကိုကြီးလဲဆိုအမြင်နဲ့ထိကင်ထားတဲ့သူပေါ့ဆိုရင်အခုဘာပြောတာလဲစတ္တီတဲ့ထိရှိသောသူထိဆောင်တဲ့သူတဲ့တချို့ကြရင်ဦးဆုံးမဲ့ရှိတဲ့သူဆိုတိခီးတဲ့တချို့ကြတော့လက်မောင်းရှိတဲ့သူလက်မောင်းကြီးရှိတယ်ဆိုတာဟာလာစင်နှမောင်းကြီးဒီနေရာမှာနှမောင်းရှိတဲ့စင်ဟာလာဒါဆိုလက်မောင်းကြီးကအဖုထင်းနဲ့ရှိတဲ့သူစသည်ဖြင့်အဲ့ဒီလိုသုံးနေတဲ့အဲ့ဒါဘာလဲဆိုရင်အသွင်အပြင်ဟုတ်လားအဲ့ဒါမျိုးအသွင်အပြင်လဲလောကမှာကျမတို့ရှိလားမရှိဘူးလားအသွင်အပြင်မှာဟာဒါထိတ်ပြောင်ကြီးနဲ့ပဲအေးဟာလာသဘင်ဖြူကြီးနဲ့ပဲဒီလိုလဲပါပြီပဲလေအဲ့ဒါလေအသွေအပြင်ပေါ့အဲတချို့ကြပြန်တော့လေအဲလေသူ့ရဲ့ခါမလေးကပတ်အိတ်ကြီးနဲ့ပတ်ထားတာပေါ့တချို့ကဘိုက်ရွှဲကြီးပေါ့ဆိုအဲ့ဒါဗာလေမုတ်စိတ်ဖြူကြီးပေါ့ဆိုရောအဲ့ဒါတွေအကုန်လုံးလိန်ကပေါ့ဟုတ်ရဲ့လားအဲကျွန်တော်တို့ဟိုမင်းတိန်ကဝတ္ထုတွေမှာဘိုက်ပူသူတော်တို့ဘာလို့ကြားဘူးတယ်မှတ်လားအဲဘိုက်ပူသူတော်ဆိုရင်ဘာကိုဆွဲထားလားအသွေအပြင်ပေါ့ဘိုက်ကြီးပူနေလို့မှတ်လားဘိုက်ပူသူတော်အဲစသည်ဖြင့်သုံးတာလေအဲ့ဒါလိန်ကြီးကအသွင်အပြင်ကိုခေါ်တာ နောက်တစ်ခုနေမိတ်တိကကြတော့ဂုံအကြောင်းနမိတ်ကိုဆွဲပြီးတော့နာမည်ပေးတာဒါဆိုရင်တေဝိဇ္ဇဆိုတာပါလေဝိဇ္ဇာညံ၃ပါးရှိရင်တေဝိဇ္ဇယဟန္တာအဘိညာ၆ပါးရှိရင်ဒါဆိုရင်သီလနဲ့ပြည့်စုံရင်သီလရှိဟုတ်လားသမာဓိနဲ့ပြည့်စုံရင်သမာဓိရှိရင်ပညာနဲ့ပြည့်စုံရင်အဲ့ဒါဒီနေမိတ်တိကလည်းပါမပါဒါဆိုရင်ဆရာလေးတွေကိုသီလရှင်လို့ခေါ်တာသီလနဲ့ပြည့်စုံတော့ဂုံအကြောင်းနမိတ်ကိုခေါ်တာပေါ့ဟုတ်ရဲ့လားဒါကိုဆိုလို့တယ်အဓိစ္စသပုပ္ပန္နစွာတရားနဲ့ကိုမငဲ့တော့ဘဲနဲ့အကြောင်းကိုကြော်လွန်နဲ့နာမည်တဲ့ကျွန်တော့ကျွန်မဲတဲ့ဒါပေမဲ့ကျွန်နေမှာမှသီရိဝတ္တကလို့နာမည်ပေးထားကျွန်နေထဲမှာသီရိဝတ္တကဆိုပြီးနာမည်ပေးထားတာရှိတယ်သီရိသီရိစွာစက်တေကိုဝတ္တကစွာပွားစေတဲ့သူတဲ့ကျွန်ဘဝရောက်တဲ့နေရာမှာစက်တေကိုပွားလို့ရလားမရဘူးပေါ့ဒါပေမဲ့အဲ့ဒီကျွံကိုသီရိဝတ္တကကျွံလို့နာမည်ပေးထားရင်သူကစက်တရေကိုပွားစေတဲ့သူလို့နာမည်ပေးထားတယ်ကျွံဆိုတာဆင်းရဲတာမဟုတ်ဘူးလားဒါပေမဲ့အဲ့ဒီကျွံနာမည်ပေးထားတာဒဏဝတ္တကတဲ့ဒဏဆိုတာဥစ္စာကိုဝတ္တကဆိုတာပွားစေသူတဲ့ဟုတ်တယ်လားဆိုလိုတာနောက်တစ်ခါတချို့ကြတော့မောင်သက်ရှိလို့နာမည်ပေးထားတယ်ဒါပေမဲ့ငငယ်လေးနဲ့တည်သွားတယ်မဟုတ်ဘူးလားသိရလိုက်တာမှကုန်းတောက်เสียရအောင်မရှိဒါပေမဲ့မောင်ချမ်းသာလို့နာမည်ပေးထားတယ်အဲ့ဒါဒီတရားနဲ့ကိုမငဲ့ပဲနဲ့ကြော်လွန်ပြီးတော့ဆုံထားတာဟုတ်ပြီနော်အဲ့ဒါဆိုရင်ဘယ်တဲ့ပါလဲအဒိသသမုပ္ပန္နဟဲတခါတလေကြားရရှိမေယူပလို့နာမည်ပေးထားတယ်ရုပ်ချောချောလေးပေါ့ရုပ်ကြည့်လိုက်တော့စိုးလိုက်တာမှမပြောပါနဲ့တော့ဟုတ်ပြီနော်အဲ့ဒါမျိုးသဘောပေါက်ပြီနော်အဲခုနပြောသလိုပင်စပါပြီဆိုပါစို့ပင်စပါပြီဆိုရင်ဘာပြောတာပင်စပါပြီဆိုတာဘာပြောတာငါပါလို့ချုပ်တဲ့နေတာမကောင်းနေတာပေါ့ဟုတ်တယ်လားရုပ်ဆိုးနေတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါကြတော့ဘယ်ထဲပါလဲဘယ်ထဲပါမလဲဘယ်ထဲပါမလဲဟမ်နေမိတ်တိကနေမိတ်တိကပင်စပါပြီကဂုံပြီလားဘယ်ထဲပါမလဲအဲ့ပေါ့လိန်တိကပေါ့အသွေးအပြည့်ပေါ့ဟုတ်ရဲ့လားဟုတ်ရဲ့လားဥပလဝံဆိုရင်မကြာညိုပေါ့ဥပလဝံဆိုတာကြာညိုနဲ့သိနေတာလေအဲ့ဒါဘယ်ထဲပါမလဲလိင်္ဂိကလားဂုံပေါ့သူကြတော့ဘယ်ထဲပါမလဲနှိမိတိကပေါ့ကြာညိုနဲ့သိနေတာမဟုတ်ဘူးလားပပဝတီတော့နှိမိတိကပေါ့သူခန္ဓာကိုယ်ကအယောင်လင်းနေထိုးလင်းနေတာအဲ့ဒါဂုံမဟုတ်ဘူးလားသဘောပေါက်တယ်နော်အသွင်တန်ထန်လို့ပြောလို့ရမှာလားအသွင်နှမ်းနှမ်းဆိုကင်ထားတာလေးဆွဲထားတာလေးကိုသူပြောနေတာအစတိဖြစ်အဲ့လိုနှမ်းမယ်ဆိုအခုကျမတို့နှမ်းမယ်ဘယ်ထဲထည့်မလဲကျမတို့နှမ်းမယ်ဘယ်ထဲထည့်ရင်ကောင်းမလဲအခက်အတန့်လားခင်ဗျားတေကငငယ်တော့ကပဲခေါ်လို့ရအရှင်ခေါ်လို့မရတော့ဘူးလားခေါ်လို့ရလားခေါ်ရင်ရလားအဲတေတော့ခေါ်လို့ရလားခင်ဗျားတင်လို့ခေတေတော့လည်းနာရေးမှလေခင်ဗျားတင်လို့ထည့်လို့ရလားဒါဆိုရင်အဝိတ္တိကဟုတ်ပါမလားမဟုတ်ပြန်ဘူးဟုတ်လားအခက်အတန့်လေးလဲမဖြစ်နိုင်ဘူးဟုတ်ရဲ့လားအသွင်တန်တန်ကိုကြည့်ပြီးတော့ခင်လန့်တယ်လို့နာမည်ပေးထားတာလားဒါလည်းမဖြစ်နိုင်ဘူးဒါဆိုရင်ဂုံအကြောင်းနမိတ်လားဒါလည်းမဖြစ်နိုင်ဘူးဒါဆိုရင်တရားနဲ့ကိုကြော်လွန်ထားတာလားဒါလည်းမဟုတ်ဆိုကျမတို့နာမည်ဒီထဲမှာဘာမှမပါဘလို့နာမည်ပေးထားတာလဲနေ့တင်နံနဲ့ပေါ်လိုက်ပြီးတော့ပေးထားတာ၄မဟုတ်ဘူးလားအဲအဲ့လိုမျိုးတွေကိုယ့်အကူကြည့်တဲ့ဒါမဲ့အဲ့ဒီနာမည်တွေတဲ့မှာတကယ့်အနာမည်အစ်စ်တရားဒီထဲပါရမှာဆိုကျနာမည်ပြောင်းကြဆိုကျမတို့ဒါဆိုရင်အဲ့ဒီနာမည်လေးမျိုးမှအောက်ကိုစအောင်မကြည့်နဲ့နော်ဘဂဝါဆိုတော့နာမည်ဒီဘယ်ထဲကိုပါမလဲအဝတ္တိကနာမည်လေးပါမလားဘဂဝါဒီအဝတ္တိကလည်းမဖြစ်နိုင်ဘူးကိုယ့်ကိုစဉ်းစားနော်အောက်ဆာနေမကြည့်နဲ့လိင်္ကိကောအသွင်အမြင်နဲ့ပတ်သက်ပြီးနာမည်ပေးထားတာမဟုတ်အမိရောအမိပဲဘဂဝါဆိုအမိပဲနောက်တခါအဒိသသမုပ္ပန္နလည်းမဖြစ်နိုင်ဘယ်ထဲပါဂုံပေါ့ဒါကြောင့်ဂုံအကြောင်းနာမည်ဒါကြောင့်ဆာမိုဝဲ approach အနေနဲ့ကာကြီးကနေဂါကြီးအထိကို down လိုက်ကလေးတားပါတားပြီး star လုပ်ပြီးတော့60နဲ့ညစ်မှာမေးသွားတယ်1992အဲ့တော့ဒီနာမည်လေးမျိုးကြက်ဖို့လိုမလို့အဲဓမ္မမိတ်ဆွေတို့ကနာမည်လေးမျိုးမှာအဝိတိကအမိမှာဝုစာတို့ဓမ္မတို့မကြက်နဲ့မြန်မာလိုပဲရေးမယ်နွားငယ်တဘိုးချင်းတော့နွားဝင်ယုံနွားလားဒီလိုပေးလို့ရောမရဘူးလားရတာပေါ့ဟုတ်တယ်လားဒါဆိုပုစီကဲ့လို့နာမည်ပေးထားတယ်ဆိုရင်အဲ့ဒါပါလေပုစီလေးစာဘယ်ရွယ်ကိုပြောတာကြောင်ပေါက်စာလေးပုစီလေးလို့မခေါ်ဘူးလားပါပီကလေးလို့ပြောရင် ဖိပောက်စာလေးပေါ့ဟုတ်လားဘေဘီလေးလို့ပြောရောကလေးပစ္စည်းလေးကိုဘေဘီလို့ခေါ်တာမဟုတ်ဘူးလားဟုတ်တယ်မလားကြီးကြီးကိုတားပြီးတော့ဘေဘီလို့ခေါ်လို့ရလားလေဒီပဲဖြစ်တော့မယ်ဘေဘီတော့မဖြစ်တော့ဟုတ်ပြီနော်သဘောပေါက်တယ်နော်အဲသူ့အရွယ်နဲ့သူခေါ်ရလားမခေါ်ရဘူးအဲအဲ့လိုခေါ်ရင်အဲ့ဒါဘာလဲအဝတိကနော်ကိုယ့်ကိုရေးတတ်လို့ရေးလို့ရမယ်ဘိုးလိုသွားရေးပေါ့ဟုတ်လားကဲနောက်လိန်ကြီးကဆိုရင်အသွင်အပြင်လေဒန်ဒီတို့တိခီတို့ကရီတို့စက်တီတို့မရင်းနဲ့ဗောဗမာလိုရေးဗောတောင်မွေးရှိသူချီးရှိသူဟလာနှမောင်းရှိသောစင်ဟလာဒါကြီးကိုဆိုတာမဟုတ်လားဂျိုဂျိုနွာလာတို့ဘာလို့ဆိုရောအဲ့ဒါဘယ်သေးပါလဲလိန်ကြီးကပဲဗောကောကောင်းဂျိုးနေတာဟုတ်ပြီနော်အစွဲဂျိုးနေတဲ့မွေးစသည်ဖြင့်ဒါတွေအကုန်လုံးဒီလိန်ကြီးကတွေပဲဗောကဲနေမိတိကကြရင်ဂုံအကြောင်းနေမိတိကြရင်ဝိစာ3ပါးရှိသူအဘိညာဉ်6ပါးရှိသူဒီလိုရေးပေါ့ဗမာလိုပဲရေးပါဠိလိုရေးပင်မမကျက်နဲ့အိဆာသမုပ္ပန္နဆိုကျက်တေကိုပွားစေတော့ချွံကျွံဖြစ်ပြီးတော့ကျက်တေဘယ်လိုလုပ်ပွားမလဲဓမ္မမေရှိမြန်ကျွံဖြစ်ပါရဲ့နဲ့ဥစ္စာကိုဘယ်လိုလုပ်ပွားစေတာဖြစ်မလဲဒါကတရားနဲ့ကိုမငဲ့ပဲနဲ့အကြောင်းကိုကြော်လွန်ပြီးခေါ်တာကဲအဲ့ဒီ၄မျိုးပြီးသွားရင်အောက်ကမေးခွဲ့အနေနဲ့ဘဂဝါဟုသောအမိသည်ဟာလာမြားလေးချိုးကောင်းအကြောင်းနမိတ်ကိုဆွဲ၍ဖြစ်သောနေမိတ်တိကအမည်ဖြင့်လိုင်းသားသွားအဲ့ဒီမှာအယောင်ချေရမှာဘဂဝါဝချေနေမိတ်တိကကိုချေလိုက်ဒါဆိုဘဂဝါဆိုတာဗာလဲနေမိတ်တိကအမည်ပါပဲကဲပူဇော်ကြည့်ရအောင်ဘဂဝါဟုသောအမည်ကနေစပူဇော်တဲ့တဲ့ကွင်းစဖွင့်ပြီးဖတ်မယ်ဘဂဝါဆိုတဲ့နာမည်ရတာတဲ့မေရောမာယာဒေဝီကပြုတ်ပေးတာမဟုတ်ဘူးတဲ့စက်မယ်ခမီးတော်သုတ်တော်တနာမင်းကြီးကလက်သေးကွင်းပေးလိုက်ဘဂဝါဟူသောအမိဒီဂုံအကြောင်းနမိတ်ကိုဆွဲတာဖြစ်တဲ့အတွေ့ပုဂ္ဂိုလ်တတ္တဝါတွေကပေးတဲ့နာမည်မျိုးမဟုတ်ဘူးဆိုကျမတို့တွေရဲ့နာမည်ကတော့ပုဂ္ဂိုလ်တတ္တဝါတွေကပေးတဲ့နာမည်တွေဟုတ်လားမဟုတ်ဘူးလားကဲစက်ကြည့်နေမှန်ပေ၏လိုင်းတားလိုက်တာဆိုတရားစစ်သူကြီးဖြစ်သောရှင်သာရိပုတ္တရာမထေရဒါလေးတားထားလိုက်ကဲစက်ကြည့်အောင်ဟောထားသောအောက်ပါစကားလည်းရှိပေ၏တဲ့ကဲပူဇော်ကြည့်အောင်ဘဂဝါဟုသောဤအမိသည
်
ဒါဆိုရင်ဘဂဝါဆိုသောအမိသည်ဘာခဏမှရတဲ့အမိလဲနံပါတ်1စတတ်ပါနံပါတ်1ဝိမောကန္တမိသောအရဟတဖူခဏ၌ရသောအမိပါဒါနံပါတ်1ပဲနော်ဝိမောကန္တမိသောအဘိမောခန္ဓာလို့မြင်ဘာလို့သိရပြီအရဟတ္တဖို့ခဏ၌ရသောအမိပေသည်စက်ကြည့်မယ်ဘဂဝါဟုသောဤအမိပညာသည်ဘုံတော်ကြီးကုံသောမြတ်စွာဘုရားတို့အားနံပါတ်1ဘောရိပင်အောက်၌ညာလေချိုးလိုင်းတားမယ်သဗ္ဗေညုတဉာဏ်ကိုရသည်နှင့်တပြိုင်နက်မျက်မှောက်သီးအပ်သောပြညာပေဒီပြညာပေဒီလို့မပြောဘဲနဲ့အမိပေဒီလို့ပြောရင်ရောအတူတူပဲပေါ့နာမပြညာတွေမဟုတ်ဘူးလားကဲဒါဆိုရင်ဘဂဝါဟုသောအမိသည်ဘယ်အချိန်မှရခဲ့တဲ့နာမည်လဲဆိုတာရှင်သာရိပုတ္တရာပြောပြတာလေနံပါတ်1ဝိမောကန္တမိသောအရဟတဖို့ခဏမှပဲရတဲ့အမိအရဟတဖို့ဆိုတာအကြောင်းလားအကျိုးလားအကျိုးဆိုတော့အဲ့ဒီအရဟတဖို့ရဲ့အကြောင်းကဘာလဲအရဟတမေဟုတ်ပြီအရဟတဖို့ဆိုတာကုသိုလ်လားဝိဘက်လားဘာဝိဘက်လောကုတ္တရာဝိဘက်အရဟတဖို့ရတာဘယ်အကြောင်းကြောင့်အရဟတမေဟူသောလောကုတ္တရာကုသိုလ်ကြောင့်အရဟတမေဆိုတဲ့လောကုတ္တရာကုသိုလ်တိုင်ရတယ်ဆိုတဲ့ကလောကီကုသိုလ်ရောပြည့်ခဲ့လားမပြည့်ခဲ့ဘူးလားလောကီကုသိုလ်တွေပြည့်ခဲ့လို့လောကုတ်ကုသိုလ်မှလည်းနောက်ထပ်ပြည့်ဝရာကုသိုလ်မရှိတော့ဘူးဒါဆိုရင်ဗ ဘဂဝါဟုသောအမိသည်ကုသိုလ်အလုံးစုံနဲ့ပြည့်စုံခဲ့လို့ရတဲ့အမိမဟုတ်ဘူးလား။ဒါကြောင့်ကုသိုလ်ရဲ့အရဟတမဲ့ကိုဝီမောက်ခအရဟတမဲ့ရဲ့အစွန်းကိုဝီမောက်ခန္တရင်းပြီနော်။ဝီမောက်ခန္တဆိုတဲ့အရဟတဖို့ရတယ်ဆိုတဲ့ကအရဟတမဲ့ဆိုတဲ့အကြောင်းနဲ့ပြည့်ခဲ့လို့ဟုတ်မဟုတ်။ဒါကြောင့်ဘဂဝါဟုသောအမိသည်အရဟတ္တဖို့တည်းဟူသောဝိမောက္ခန္တဟူသောအရဟတ္တဖို့မှာရအပ်သောအမိအရဟတ္တဖို့ကိုဘယ်နေရာမှာရခဲ့တာလဲဘောဓိပိနဲ့ရွှေပလင်ဒါကြောင့်ဘောဓိပိအောက်မှာအရဟတ္တဖို့ဆိုတဲ့ဝိမောက္ခန္တတခုတည်းရတာမဟုတ်ဘူးအရဟတ္တဖို့ဆိုတဲ့ဝိမောက္ခန္တရသည်နှင့်တပြိုင်နက်ပြည့်စုံခဲ့တဲ့တပ္ပိညုတဉာဏ်အစရှိသောဗုဒ္ဓရဲ့ဉာဏ်တော်တွေဖြစ်တဲ့ဝိမောက္ခန္တိကဉာဏ်တွေကိုရပြီးတော့ရတဲ့နာမည်မဟုတ်ဘူးလား။ဒါဆိုရင်ခုနစကလုံးဝိမောက္ခာဝိမောက္ခန္တာဝိမောက္ခန္တိကဆိုဘယ်ဂုံမှာပါခဲ့တာ?ဗုဒ္ဓဂုံမှာပါခဲ့တာ။ဗုဒ္ဓဂုံနေနဲ့ပြည့်စုံလို့ဘဂဝါဆိုတဲ့နာမည်ဓုရတာမဟုတ်ဘူးလား။အဲ့ဒါဒီရှင်သာရိပုတ္တရာဟောထားတာ။နားလည်ပြီ?ဒါဆိုရင်တစ်ခေါက်ပြန်ပြီးတော့ဖတ်မယ်။မှန်ပေဤရစလိုကဒါဆိုရင်မာနိဒေတာစွာလေးအယောင်ချေလိုက်ပါမာနိဒေတာစကားနိဒေတာစွာအချေချေတာမာနိဒေတာစွာအချေထက်ချေတာဟုတ်ပြီနော်ဒါဆိုရင်မာနိဒေတာအောက်မှာမာဒိဒေတာပါဠိတော်လားဘဂဝါအနေ6ချက်စွာတွေ့ပြီ